မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုမကြခင်ကြီးညာမှာဖြစ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပန့်စ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုအပိဓာန်ဆွလွတ်တဲ့အထိအမေရိကန်ကဖိအားပေးသွားမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘင်းနဲ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမရကပြောဆိုလိုက်တာပါ။ဘလူခဏတွေကိုအရေးယူမှလဲဘယ်ချိန်ကြီးညာမှလဲဆိုတာတွေကိုတော့အသေးစိတ်ပြောမသွားပါဘူး။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်ဒီကြီးထွားလာနေချိန်မှာပဲမဟာမိတ်နိုင်ငံကြားစီးရီးယားပူးပေါင်းဆောင်မှုတွေတွန်းမြင့်သွားဖို့လဲအမေရိကန်ဒုသမရနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့တွေ့ဆုံမှုအတွင်းမှာရောနောက်ပိုင်းထုတ်ပြန်တဲ့ပူးတွဲကြီးညာချက်မှာပါအလေးထားပြောဆိုသွားပါတယ်။အမေရိကန်ပြည်သူအနေနဲ့ဂျပန်နိုင်ငံကိုအစ်မြေကာဝေးစနစ်တွေထပ်မံပံ့ပိုးပေးသွားမှာဖြစ်ပြီးကာဝေးစနစ်တွေကိုအမြန်ဆုံးပို့ဆောင်ပေးနိုင်အောင်နိုင်ငံပူးပေါင်းဆောင်ရွက်နေကြောင်းလဲအမေရိကန်ဒုသမရကပြောဆိုခဲ့တာပါ။ဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်ဒုသမရနဲ့တွေ့ဆုံချိန်မှာမြောက်ကိုရီးယားကြီးအချိန်ယူဆွေးနွေးခဲ့တယ်လို့နိုင်ငံအစိုးရရဲ့မူဝါဒတွေကလည်းတထက်တဲကြတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒေါ်ကိုရီးယားနိုင်ငံမှာစောစီအိုလံပစ်အားကစားပွဲတွေကျင်းပမဲ့တရက်ထဲမှာပဲမြောက်ကိုရီးယားကစီးပြခန်းနာတွေကျင်းပမဲ့အလားအလာရှိနေတာကိုလည်းမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရည်အဖြစ်ဂျပန်ဝန်ကြီးချုပ်ကထောက်ပြပြောဆိုသွားခဲ့တာပါ။ဒေါ်ကိုရီးယားနိုင်ငံပျုံချန်းမျိုးကအိုလံပစ်အားကစားပွဲမှာရှင်ပြိုင်မဲ့အမေရိကန်တင်းကိုဦးဆောင်ပြီးဒေါ်ကိုရီးယားနိုင်ငံကိုတောင်းရောက်မဲ့အစီအစဉ်ပါဝင်အမေရိကန်ဒုသမရာအရှိမြောက်အရှတီတာကိုခရီးထွက်နေတာဖြစ်ပါတယ်။အိုလံပစ်ပွဲတော်မှာအားကစားသမားတွေကိုအားပေးမှဖြစ်တယ်လို့ဒီချိန်ထဲမှာပဲအမေရိကန်ရဲ့မဟာမိတ်တွေနဲ့အတူရပ်တည်ပြီးကမ္ဘာမှာမြောက်ကိုရီးယားအာဏာရှင်အဆန်ဆုံးအပြစ်နိုင်ဆုံးဖြစ်တယ်ဆိုတာကိုသတိပေးပြောကြားသွားမှာဖြစ်ကြောင်းလည်းအမေရိကန်ဒုသမရကပြောဆိုခဲ့တာပါ။